ဒီနေ့ကုလသမဂ္ဂမှာဘယ်နိုင်ငံတွေရတန်တမန်တွေနဲ့ဘလို့အကြောင်းအရာတွေအဓိကရှင်းပြဖြစ်ပါလဲခင်ဗျ။
နိုင်ငံပါဝင်တဲ့နိုင်ငံတွေက EU နိုင်ငံအများပိုင်းပါဝင်တယ်၊ UK ပါဝင်တယ်၊ US ကနေထူးခြားတာက US က2ယောက်ပါလား။အဲ့တော့သူကကျွန်တော်အရင်ဒီ2004ခုနှစ်ကသမ္မတဝင်ကြံခဲ့တဲ့John Kerry ရဲ့နှမပေါ့နော်။ Peggy Kerry သူကပါဝင်ခဲ့တယ်။ Brazil နိုင်ငံ၊ Malaysia ၊ Georgia ၊ Indonesia ၊ Japan ၊စင်ကာပူစားတဲ့နိုင်ငံတွေပါဝင်ဆွေးနွေးခဲ့တာပေါ့တကားပိတ်ဆွေးနွေးမှုပေါ့နော
်အဲ့တော့အဓိကကိုကမ်ဆန်ရဘက်ကဘာတွေဟိုလုတ်ပေးစေချင်တယ်ဘလို့တင်ပြလဲ
ကျွန်တော်တင်ပြခဲ့တဲ့အကြောင်းအရာကတော့ဒီကုလသမဂ္ဂမှာတခါတင်ပြခဲ့တဲ့အတိုင်းရောက်ဒီမှာဆိတ်ခဲ့ရဟာဒီဟာအေးမွားပဲဖြစ်ပါလိမ့်မယ်လို့ကျွန်တော်ပြောခဲ့ပါတယ်အခုကဒီအစိုးရကနေပြီးတော့ပြည်သူတွေအသိအသမနှိမ့်ဆက်တာပေါ့နော်အခုကျွန်တော် AI lens photo ရပါတော့အရာခံဖို့စာကြံကိုသူတို့ရေးရဆက်ဆက်ဆက်ချက်ခဲ့တဲ့ကိစ္စတွေပေါ့နော်အဲ့ဒါတင်ပြရတယ်။နောက်အခုအချိန်နေအကုန်လုံးသူတို့မေးချင်တဲ့ဟာတွေအကုန်လုံးကျွန်တော်တင်ပြတာပေါ့
။သူတို့ကအဓိကဘာသိချင်တာလဲ
။သူတို့အဓိကသိချင်တဲ့အကြောင်းအရာအဲ့တော့ဒီအချင်းချင်းနဲ့မှာအဓိကတော့ဒီတိုင်းပြူပြီးသားပေါ့နော်ဒီလူသူဘယ်လောက်နဲ့နာရဲ့အကြောင်းကိုမေးကြပါ။သူတို့ဒီ humanitarian level ကိုသူတို့သိချင်တာပါ။အဲကျွန်တော်တင်ပြတာကသူကထောင်ကနန်းနဲ့ဒီ TOP ကိုချောင်းသိမ်းနေရတယ်ချောင်း TOP ကနေသူတို့ဒီ refugee policy ကိုရှိတော့ဒီ event ထဲမှာရောချောင်းသိမ်းနေရတဲ့အခြေအနေပြောပြတာပါအ
ဲ့တော့ကိုဂမ်ဆန်တို့အနေနဲ့လက်တလောအခြေအနေမှာပေါ့နော်ဒီကုလသမဂ္ဂအနေနဲ့ဘာတွေလုပ်ပေးစီခြင်းနဲ့ဆန္ဒရှိလဲခင်ဗျာ
ဟာကျွန်တော်ပြောထားတဲ့အကြောင်းအရာကကုလသမဂ္ဂကနေပြီးတော့ကိုယ်တိုင်ပို့ပေးဖို့နော်အဲတခုကျွန်တော်ပြောပါတယ်နောက်တစ်ခုကကျွန်တော်ကချင်းပြည်နယ်ကိုငင်းချလာဖို့ချွေးနေဖို့ပေါ့နော်ဒီပမာစစ်တပ်နဲ့ကျွန်တော်စစ်တပ်ကြားမှာနေပေးဖို့အဲ့ဒါကိုယ်တည်းပို့ပေးဖို့ကျွန်တော်တောင်းဆိုတာပေါ့တစ်ခုပါတယ်နောက်တစ်ခုက UNHCR ထင်ပြောပြီးကိုပို့ပေးဖို့နောက်တစ်ခုက UN ကနေပြီးတော့ပြည်သူလူထုကိုကာကွယ်ပေးဖို့နောက်ဆုံးအဲ့တော့ကျွန်တော်ကချင်လူမျိုးတွေကိုတတ်ဖြတ်နေတဲ့ဟာကိုရပ်တန်းကနေရပ်ဖို့ကျွန်တော်အဲ့ဒါပမာစစ်တုံးရောက်တောင်းဆိုဖို့ကျွန်တော်UN ကိုတင်ပြခဲ့ပါတယ်
ဆိုတော့ကိုဂမ်ဆောင်နဲ့တွေ့တဲ့ဒီ UN တန်တမန်တွေကဘယ်လိုမျိုးတုံ့ပြန်တာတွေရှိလဲ
ဟုတ်ကဲ့ပါ ICRC ကနေပါလာတဲ့ဒီတန်တမန်ကပြောတာတော့ဒီနေ့ချက်ချင်းဗမာပြည်နဲ့အိန္ဒိယမှာရှိတဲ့သူတို့ရုံးတွေကိုအကြောင်းကြားပါမယ်လို့ပြောပါတယ်နောက်တစ်ခုကတခြားနောက်ထပ်ဆွေးနွေးမှုကပေါ်ပေါက်လာဖို့ရောသူတို့ညှော်လင့်တာပေါ့နော်အဲအကြောင်းရောပြောပါတယ်နောက်အဓိက NGO လို့နေ NGO အကြောင်းရောမေးရပါတော့ဘယ်သူတွေရှိလဲတော့ဘယ်လိုကူညီပေးနိုင်မလဲဆိုတော့သူရဲ့ရှိတဲ့အထက်ကလူကြီးတွေကိုတင်ပြမှပြန်ဆွေးနွေးပါမယ်ဆိုမှသူအကောင်လုံးချက်လက်တွေယူမှကျွန်တော်စီကကျွန်တော်ရဲ့ contact information တွေယူသွားတော့ဗောနော်
အဲ့တော့အခုတွေ့ဆုံခဲ့တဲ့တန်တမန်နေတဲ့မှာဟိုအဓိကကြားတယ်လို့ထင်ရတဲ့ဒီတရုတ်နိုင်ငံကတန်တမန်ရောမပါဘူးလားခင်ဗျာ
သူတို့မပါပါဘူးခင်ဗျာဒီတန်တဲ့တန်တမန်တွေသူတို့ပြောဆိုရဲ့အရာတော့တရုတ်တွေပြုလုပ်နေတဲ့ပြုမှုတွေကတိတ်နိုင်ငံကြီးပုံစံမတိတာကိုပြောတာပါဆို
တော့အဲ့တော့ဒီ UN ကအခုသူတို့ချက်ချင်းကြီးဒါကိုထားလို့မယ်လို့တော့ယူဆလို့မရသေးဘူးပေါ့နော
်ဟုတ်ကဲ့ပါသို့တော်လည်းကျွန်တော်ရောပြောပါတယ်ကျွန်တော်အရင်တော့ရောညောင်ဒီဖြစ်တော့ရောဒီလိုပဲပြောခဲ့တာပဲလို့ပမာဒီကိစ္စကဒီမိုကရေစီတစ်ခုပဲမဟုတ်ဘူးတိုင်းရင်းသားရေးပါတယ်တိုင်းရင်းသားအနေနဲ့ပြည်လည်မှုတာမရှိရင်ဒီနိုင်ငံကကျွန်တော်နိုင်ငံကအင်မတန်ကိုဒုက္ခရောက်နိုင်တဲ့အခြေရောက်နိုင်ပါတယ်လို့ကျွန်တော်ပြောခဲ့ပါတယ်ကျွန်တော်နိုင်ငံကအာဖရိကနိုင်ငံပုံတန်ကြီးရောက်နိုင်တယ်လို့ကျွန်တော်ပြောခဲ့ပါတယ်အခုကတော့ဒီအတိုင်းပဲဆက်လက်သွားမယ်ဆိုတော့ဒီတလနလမပြောမနဲ့တပတ်နှစ်ပတ်အစွန်းတားမှာကျွန်တော်မဖြစ်တဲ့နေရာကိုကျွန်တော်ပမာတိအချိန်တွေရောက်သွားနိုင်တာပေါ့နော်အဲ့ဒါကျွန်တော်ရောဆင်ပြခဲ့ပါတယ်အစသာချင်းကတော့ကျွန်တော်ကချင်ဒီပြုတ်ဒီနယ်ပဲအတိုက်ခွဲဖြစ်တာတွေ့ရတယ်အခုကတော့တိုက်ခွဲကချင်ပြည်နယ်ရအနှံ့ဖြစ်နေပြီနောက်ရှမ်းပြည်ဖြစ်တာရကျွန်တော်ကြားသိနေရပြီကချင်ပြည်နယ်ကတော့အရင်အသေးရပေါ့နော်အဲ့ဒါဆိုတနင်္ဂနွေလုံးတက်နေမယ်ဆိုရင်ဘယ်အချိန်လေးရှိမလဲဆိုတော့အကုန်လုံးစဉ်းစားနေတာပေါ့ကျွန်တော်နဲ့အခုကသူတို့နဲ့ဆက်သွယ်ဖို့လမ်းကြောင်းဖွင့်ထားပေးပါလိမ့်အဲ့တော့ဆက်လက်ဆက်သွယ်သွားမှာပါ
ကိုဂမ်ဆန်ရေကျေးဇူးပါနော
်ဟုတ်ကဲ့ပါခင်ဗျ